အိန္ဒိယတက်ခံကွန်ဂရက်စ်ပါတီထိပ်တန်းခေါင်းဆောင်တွေဖြစ်ကြတဲ့ဆိုနီယာဂန္ဒီနဲ့တားဖြစ်သူရာဝတ်တို့ကိုနယူးဒေလီတရားရုံးကစနေနေ့မှာအာမခံနဲ့လွှတ်ပေးခဲ့ပါတယ်။ရာဝတ်ရဲ့အဘေးတော်ဆက်သူအိန္ဒိယနိုင်ငံပထမဆုံးဘုန်းကြီးချုပ်ဂျဝါဟာရာနေရူးက1938ခုနှစ်ထူထောင်ခဲ့တဲ့ National Herald သတင်းစာကို2008ခုနှစ်မှာအစိုးရကပိတ်ပစ်ခဲ့ပေမဲ့သူတို့နှစ်ဦးကဒီသတင်းစာတိုက်နဲ့ပတ်သက်တဲ့ပိုင်ဆိုင်မှုတွေကိုတရားမဝင်ရယူထားတယ်ဆိုတဲ့ဆွဲချက်နဲ့တရားဆက်ဆိုထားတာပါ။သူတို့အမှုကို February 20မှာကြားနာမှာပါ။အိန္ဒိယနိုင်ငံရဲ့နိုင်ငံရေးလောကကအထင်ရှားဆုံးမိသားစုရဲ့မိသားစုဝင်တွေကိုခုလိုတရားဆက်ဆိုခဲ့သူကလက်ရှိဝန်ကြီးချုပ် Narendra Modi ရဲ့ BJP ပါတီဝင်တဦးဖြစ်တဲ့ Subramanian Swamy ဖြစ်ပါတယ်။ဒီဆွဲဆွဲချက်တွေကိုဂန္ဒီမိသားစုကညှင်းဆုံထားပြီးဒါဟာလက်ရှိအာဏာရ BJP ပါတီရဲ့သူတို့ပေါ်ရန်ညွှန်းနဲ့ဆွဆွဲတာဖြစ်ကြောင်းပြောပါတယ်။အရင်ဝန်ကြီးချုပ်မန်မွန်ဆင်းကဆွန်ရဂန္ဒီအတွက်အာမခံပေးခဲ့တယ်လို့သူသမီးဖြစ်သူပရန်ယန်ကာဘာဒရာကသူ့ကိုယ်အတွက်အာမခံပေးတာပါအာမခံငွေကတစ်ယောက်ကို954ဒေါ်လာပါ